အမေရိကန်ပြည်ထောင်စုရဲ့အခွန်ကောက်ခံရေးဥပဒေကိုသိသာထင်ရှားစွာပြင်ပထားတဲ့ဥပဒေကြမ်းတရားကိုနှစ်ပေါင်း30အတွင်းပထမဆုံးအကြိမ်ဖြစ်အောက်လွှတ်တော်ကဂျာရာဘီနီမှာလှုံ့လောက်တဲ့ထောက်ခံမဲ့ရင်းနဲ့အတည်ပြုလိုက်ကြပါတယ်။ဒါကြောင့်တနစ်တာကာလအတွင်းဥပဒေပြည်ရေးဆိုင်ရာကိစ္စရပ်တွေမှာမအောင်မမြင်ဖြစ်နေခဲ့တဲ့သမ္မတဒေါ်နယ်ထရမ့်နဲ့ရီပပ်ဘလီကန်လွှတ်တော်အမတ်တွေအတွက်သိကိုလိုအပ်နေတဲ့အောင်မြင်မှုတွေဖြစ်လာစေပါတယ်။အကြောင်းအရာတစ်ခုခုကိုအတည်ပြုဖို့လိုအပ်နေတဲ့ထောက်ခံမဲ့218မဲရလိုက်တာဟာအောင်မြင်မှုတရားဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌပေါ်ရိုင်ကပြောပါတယ်။ဥပမာကဲလို့ခေါ်တဲ့အဖုံးနှုံးသက်သားတဲ့ဂျမ်းမာရေးပြည်စုမှုဆောင်ရှားမှုဥပဒေကိုအစားထုတ်မယ်ဆိုပြီး Republican တို့မဲဆွယ်စည်းရုံးစဉ်ကပေးထားတဲ့ကတိတွေမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်လွှတ်တော်ဥက္ကဋ္ဌပေါ်ရိုင်ရဲ့ရေရှည်ရီမန်းချက်တခုဖြစ်တဲ့အခွန်ကောက်ခံရေးဆိုင်ရာဥပဒေပြင်ဆင်ရေးဟာလည်းနှစ်ဦးပိုင်းကတည်းကမြင်းများဖြစ်နေခဲ့တာပါ။ Donald Trump အနေနဲ့အလဲအလဝင်ငွေရှိသူတွေပေါ်အခွန်ကောက်ခံမှုလျှော့ချရင်းနဲ့လူတိုင်းအတွက်မြင့်မြတ်တက်တာဖြစ်ဖို့ဘလောက်လိုလားနေလဲဆိုတာအမြဲပြောဆိုနေသလိုဒီဥပဒေကြမ်းအတည်ပြုရဲ့အစဉ်တိုင်းကိုလည်း Donald Trump တိုက်ရိုက်ပါဝင်ဆောင်ရွက်နေတယ်လို့ Republican အောက်လွှတ်တော်စော်အေးမှု Steve Scalise ကသမ္မတရဲ့ကြိုးပမ်းချက်နဲ့ပတ်သက်ပြီးတော့ကြာရပြီးနေမှာပြောပါရယ်ဒါပေမဲ့လည်းဒီအခွန်ဥပဒေကြမ်းအတည်ပြုရေးအထက်လွှတ်တော်ကမဲပေးကြအောင်မှဖြစ်တယ်လို့ပို့ပြီးတော့ခက်ခဲမဲ့အခြေအနေနဲ့လည်းရင်ဆိုင်ရဖို့ရှိနေပါတယ်